ထိုင်းနိုင်ငံတောင်ပိုင်းမှာလာမယ့်ရက်ပိုင်းတွေအတွင်းမိုးကရော့မဲ့ပုံမရှိဘဲနဲ့အနည်းဆုံးတောင်ပိုင်းကပြည်နယ်ခုနှစ်ပြည်နယ်မှာရုတ်တရက်ရေကြီးမှုတွေဖြစ်ပွားနိုင်တယ်လို့ဒီကနေ့ပဲသတိပေးချက်ထုတ်ပြန်သွားပါတယ်ပတ်တလန်ဆောင်ခလာပတ်တနီယာလာနဲ့နာရာတိဝတ်ခရိုင်တွေမှာမိုးကပူပြီးကြီးနိုင်တယ်လို့မိုးလေဝသဌာနကခန့်မှန်းထားတာပါ။နိုင်ငံတောင်ပိုင်းနဲ့ထိုင်းပင်လယ်ကွေ့မှာမုတ်တုံမိုးရွာသွန်းတာကြောင့်ဒီဇင်ဘာလ28ရက်နဲ့ဇန်နဝါရီလ1ရက်ကြားမှာမိုးကပူပြီးပြင်းထန်မယ်လို့ပြောပါရည်။ယာလာခရိုင်မှာတော့တာတမန်တွေထတ်တုတ်ထားပြီးရေးတက်လာမယ့်အရေးအတွက်ကြိုတင်ပြီးပြင်ဆင်နေကြပါရည်။မလေးရှားနိုင်ငံနဲ့ဆက်နေတဲ့ဆူနိုင်ကလုတ်မြေတက်လာတာကြောင့်နာရာတီဝတ်ခရိုင်မှာရေလွှမ်းမှုမှုအခြေအနေကိုသိချာစောင့်ကြည့်ဖို့လဲအာဏာပိုင်တွေကအကြံပြုထားပါတယ်။ထိုင်းတောင်ပိုင်းရှစ်ခရိုင်ကိုဘေးအနေနဲ့ကြုံတွေ့နေရတဲ့ဒေသအဖြစ်ထိုင်းရဲ့ဘေးဒုက္ခကာကွယ်ရေးနဲ့ကယ်ဆယ်ရေးဌာနကတောက်ကြနေကြပဲကြေညာခဲ့ပါတယ်။ထိုင်းရဲ့ဒီရေဘေးဒဏ်ကြောင့်လူ73ဦးမကသေဆုံးပြီးတော့5ဦးဒဏ်ရာရရှိပြီးသွားပါပြီ။အိမ်အောင်စုပေါင်း2000နီးပါးရေဘေးကြုံတွေ့နေရပြီးတော့အိမ်အောင်စု8000လောက်အိုးမဲ့အိမ်မဲ့ဖြစ်နေရပြီဖြစ်ပါတယ်ရှင်။